ဗီယက်နမ်နိုင်ငံရဲ့မြို့ကြီးနှစ်မြို့မှာဒီကနေ့တရုတ်စစ်ကြီးဆန္ဒပြခဲ့ကြလို့ရဲတပ်ဖွဲ့ကဖြိုခွင်းခဲ့ပြီးဆန္ဒပြသူ22ယောက်ကိုဖမ်းဆီးလိုက်ပါတယ်။ဟနွိုင်းမြို့တော်မှာလူ100နီးပါးနာယီဝက်ကြာဆန္ဒပြခွင့်ရခဲ့ကြပြီးအဲ့ဒီနောက်မှာရဲတပ်ဖွဲ့ကလူစုခွဲခိုင်းခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေက22ယောက်ကိုဖမ်းဆီးလိုက်ပြီးဘတ်စကားတစ်စီးနဲ့ခေါ်ဆောင်သွားပါတယ်။တောင်ပိုင်းကစီးပွားရေးအချက်ချာကြတဲ့ဟိုချီမင်းမြို့ကြီးမှာလည်းအလားတူဆန္ဒပြခဲ့ရမှာအာဏာပိုင်တွေကလူစုခွဲခဲ့ရပါတယ်။တောင်တရုတ်ပင်လယ်အငင်းပွားနေတဲ့နေရာမှာဗီယက်နမ်နိုင်ငံကကိုယ်တော်နဲ့ကိုတဘာဝတန်းငွေနဲ့ရေနံရှာဖွေးနေတာကိုရပ်တန်းကရပ်ဖို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကကြာသာပတေးတွေကတတိပေးခဲ့တာကြောင့်အခုလိုတရုတ်စစ်ကြီးကဆန္ဒပြပွဲတွေဖြစ်ပွားနေတာပါ။ဗီယက်နမ်နိုင်ငံပိုင်တဘာဝတန်းငွေနဲ့ရေနံရှာဖွေရေးကုမ္ပဏီရဲ့တင်မော်တစည်းရဲ့ကေဘယ်ကြိုးတစ်ချောင်းကိုတရုတ်တင်မော်တစည်းကဖျက်တောက်ပစ်တယ်လို့လဲဆွတ်ဆွေးနေကြပါတယ်။ဒါဟာဗီယက်နမ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့ဗီယက်နမ်နိုင်ငံယာယီဝန်ကြီးဌာနကအပြစ်တင်နေပါတယ်။တောင်တရုတ်ပင်လယ်အတွင်း 1.3 စတူယံမိုင်ရှိတဲ့နေရာအကျယ်အဝန်းကိုတရုတ်နိုင်ငံကသူပိုင်နေဆိုပြီးဖိအားပေးကာကွယ်နေတာဖြစ်ပါတယ်ရှင်။